ဥစဉ်တေရှင်ဆိုရတရက်ကပြန်စားထွက်လို့မရတဲ့တယံစာတရီကိုဘလို့ထုတ်ယူသုံးဆွဲသင့်ပါတယ်ရှင
်နိုင်ငံတကာစာနှုန်းတွေအရကြည့်မယ်ဆိုရင်တယံစာတဆိုဒီမှာတိုင်းပြည်အတွက်လွန်မတန်ပို့တန်တဲ့ပစ္စည်းရှိတယ်ကြောင်းလို့ထားဖို့မတော်မူတည်တယ်ချို့ကတော့ဥမာရင်းနှံလို့တဘာဝတောင်းဝင်လို့ဟာမျိုးကတော့ဒီလူလူလူအတွက်လက်ငင်းကိုအကျိုးပြုနိုင်တဲ့ဟာတွေဖြစ်တော့ဒါလည်းကုန်ခန်းသွားရင်ပြန်လဲပြီးမှအစားထိုးဖို့ခက်တဲ့ကြောင့်မလို့သူတို့ကချွေတာနဲ့တော့ဥပမာဆိုတော့ဗျာရင်းနှံတို့ကြောင်းမီးသွေးတို့စသည်ပေါ့လေတဘာဝတန်ဇာတာထဲမှာပါတဲ့မျိုးစားဆိုလို့ရှိရင်အမေရိကန်နိုင်ငံဆိုရင်ဒီရင်းနှံတို့တဘာဝကြောင့်မို့ဆိုအများဆုံးထွက်တာပဲတော်တော်သူတို့ကနောက်နာသက်ပြည်သူလူထုပါဝင်တိုင်းပြည်အတွက်ထုတ်လုပ်တုံးဆက်မှုတိတ်ကြည့်တော့မလှုပ်ဖဲနဲ့သူများနိုင်ငံတွေကဝဲတုံးတာမျိုးကြီးရှိခဲ့ပါတယ်ခင်ဗျာအဲ့ဒီဘော်တရားမျိုးကိုကျွန်တော်တို့ကစံထားစင်နဲ့ထားဖို့လိုအပ်ပါတယ်ခင်ဗျာနောက်တစ်ချက်ကတော့တချို့ပစ္စည်းတွေဟာဥပမာကျောက်တံပါးသမီးအားလို့ကျောက်စိမ့်လူဟာမျိုးတွေရတော့လူတို့အတွက်ကုန်လုံးလုံးလုပ်ငန်းမှာသုံးပြတော့မဟုတ်ဘူးဗျာတံမိုးထားမှုနဲ့သွားတယ်ဒါလည်းပဲအစားထိုးလို့မရရင်တိုင်းပြည်အုပ်ချုပ်တဲ့ပုဂ္ဂိုလ်များက policy မျိုးကတော့ကောင်းကောင်းလေးချပြီးမှရေရှည်ကိုထိန်းသိမ်းဖို့တော့လိုပါလိမ့်မယ်ခင်ဗျာ
အင်္ဂလိပ်ကဗမာကျောင်းကအမတန်ကောင်းတော့စနစ်တကျနဲ့ထိန်းသိမ်းနေပြိုးထောင်နေနောက်စီကနေတတ်မှတ်ထားပါတယ်အခက်အဆက်ဆက်မှာတစ်တော်တွေကမပြုံးခဲ့ပဲနဲ့အခုမှပြောနေအဲ့တော့ပြန်လဲပြုစုပြိုးထောင်မို့မလွယ်တော့ဘူးလို့တောင်တချို့ကပြောပါတယ်တတော်တွေကြတော့ဘလို့ထုတ်ယူသင့်ပါလဲရှင
်သဘောကပြန်လဲဆိုနေမှာနှစ်မျိုးရှိပါတယ်ခင်ဗျအစားထိုးလို့ရတာဟာအစားထိုးဆိုချက်ချင်းလည်းငင်းတော့မဟုတ်ဘူးပြန်တက်လို့ဟာမျိုးလို့ရေရှည်မှာနှစ်ပေါင်း30တန်ပြီး50တန်ပြီးဆိုရင်သူကအစားထိုးလို့ရတယ်ပြန်ဆိုင်လို့ရနိုင်နေတယ်တွန်းကြီးသွားပြီးမဲ့လဲပဲကျောက်တံပရမယာဒီကျောက်စိမ့်တို့လို့သဘောကတွန်းတက်ပစ္စည်းများဟာလုံးဝအစားထိုးလို့မရနိုင်ဘူးကျွန်းတက်ဒီကိုအင်္ဂလိပ်ဆိုတာလက်တက်ကတော့စင်းနဲ့ကန်းနဲ့လာပြန်အစားထိုးနေအောင်မူဝါဒတွေချမှတ်ထားတဲ့ကို policy မူဝါဒတွေပို့ပြီးမှချတဲ့နယ်လို့ယူဆပါတယ်ခင်ဗျာ
။နောက်ဒီကြောက်စိမ့်မဲပြောလိုက်ပါတော့နော်လောလောလတ်လတ်လည်းဖြစ်နေလို့ကြောက်စိမ့်တို့တွင်းထွက်ယေသနာတွေတွင်းထွက်ရန်စာတတွေကနေပြီးတော့ထုတ်ယူရလာတဲ့ဘဏ္ဍာမွေတွေကိုတိုင်းပြည်ကောင်းအောင်ဘယ်လိုလုပ်သင့်ပါလဲရှင့်။တိုင်းပြည်အကျိုးရှိအောင
်အဲ့ဒီမှာကျွန်တော်တို့ကကြောက်စိမ့်ကြောင့်မြက်ဆိုတာသဘောတရားတူပါပဲခင်ဗျာကြောက်စိမ့်ကတော့ခုလိုလိုဆယ်မှာတော့တရုတ်ပြည်နဲ့ဆက်ဆံမှုလက်ရှိဆိုရပါလေသူကပွန်လင်းမြင်တာဆိုတာမလုပ်ဖဲနဲ့အသူများပြောမှသိလာလို့ဒါကတော့ hot issue လို့ဖြစ်တယ်ဒါကျွန်တော်တို့တွေ့ကြုံရမယ်ပြောမယ်ဆိုရင်မဟုတ်ဘူးမှာထွက်တဲ့ကြောက်မြက်ရဏနာတွေမိုင်းရှူမှာထွက်တာတွေသဘောတရားတူပဲခင်ဗျာ
လေဘရောင်တောင်ကျင်းနီ
ဟုတ်ပါတယ်ခင်ဗျာဟုတ်ပါတယ်လေဘရောင်တောင်ကတတ်ထူလေပေါ့လေဒါတွေဟာစားထိုးလို့မရတဲ့ပစ္စည်းတွေကိုနိုင်ငံတော်အစိုးရများကတိတိကျကျစီးနေကန်းနဲ့ရင်းနှံတို့တဘာဝတန်းခွေတို့ကိုဘယ်မူဝါဒချမှတ်တယ်လို့ပို့တော်မှသူကချမှတ်တဲ့အနေထားရှိပါတယ်တို့တော်လည်းပဲလက်ရှိအခြေအနေမှာအုတ်ချုပ်ခဲ့တဲ့တက်မတော်အစိုးရပဲပြောပေါ့ဗျာအရင်တော့90လောက်အမောက်စားလက်ကနောက်ပိုင်းပေါ့အတူတူဖြစ်နိုင်ငံတော်ဘန္နာငွေရရှိမှုတစ်ခုတည်းကြည့်ပြီးတော့မှဒါကတော့သူတို့ပြည်သူလူထုတင်ပြတဲ့စကားလုံးပုပ်လိကလုတ်ပိုင်ခွင့်ပေးမယ်ဆိုတဲ့မူဝါဒနဲ့ပြောမယ်ဆိုရင်တော့ဒီ policy ကြီးကတိုင်းပြည်အတွက်ချက်မှုမရှိဘဲနဲ့ချမှတ်ခဲ့ policy ပါနောက်တစ်ခုကဒီခေါင်းစဉ်အောက်မှာပုပ်ကလေးကအမိခံနဲ့အာဏာပိုင်များကသူတို့ရဲ့လက်ဖွဲကုမ္ပဏီတွေသူတို့ပိုင်တဲ့ကုမ္ပဏီတွေနဲ့တိုင်းပြည်ဘဏ္ဍာငွေတွေလည်းမရောက်လက်လက်သိမ်းရသရောခေါ်ပြီးတော့မှတနည်းပြောမယ်ဆိုလို့ရှိရင်အင်ဂျင်နီယာနိုင်ငံကျောက်ဆင်းဆိုတော့တရုတ်ပေါ့ဗျာကျောက်သံပရမယာကျောက်မြတ်ဆိုတော့အိန္ဒိယယူရီးယားဒီလိုနိုင်ငံတွေကကုမ္ပဏီကြီးများစီမှာရောက်သွားပြီးတိုင်းပြည်အတွက်အကွန်ခါလည်းမရဒီလိုလူတွေကြိုးမရှိတိုင်းပြည်မှာနေနာဆုံးရှုံးမှုအစားထိုးမရတဲ့ပစ္စည်းတွေလေလွန့်ဆုံးရှုံးနေလို့ဒီလိုပဲပြောရမှာပါပဲခင်ဗျာ
။ဟဲ့နောက်တက်မဲ့အစိုးရကြလို့ရှိရင်ဒီလိုကိစ္စတွေမှာဘလို့မူဝါရတွေချမှတ်သင့်ပါလဲရှင်
။ကျွန်တော်အမြင်နဲ့ပြောမယ်ဆိုတော့ခုလိုတန်မိုးရှိတဲ့ပစ္စည်းတွေဟာကမ္ဘာနိုင်ငံများကလုတ်တယ်လို့အထူးသဖြင့်ကျောင်းမြေနဲ့တော့ကြောက်စင်းဆိုပြောမယ်ဆိုရင်ကမ္ဘာမှာတမီလာဘာလို့ဆိုရင်ဒီလိုတော့ထွက်သေးတယ်ဗျာ။တောင်အာဖရိကဆိုစိန်ထွက်တယ်ပေါ့လေ။ဒါကျွန်တော်ကမ္ဘာနိုင်ငံမှာထွက်တဲ့ဗရမားနီလာကြောက်စင်းဆိုကမ္ဘာမှာမရှိဘူးခင်ဗျာ။ပြောမယ်ဆိုကျွန်တော်တနိုင်ငံနဲ့ရှိတဲ့အခါကျတော့အလွန်မတန်ကိုကျွန်တော်ထိနေနေနေလို့ရမှာပါအခုကတော့ကုန်ကလောင်လည်းဖြစ်နေပြီပြဿနာကလည်းဆိုတော့အစပြန်ကောက်မယ်ဆိုရင်တိုင်းပြည်ကိုအုပ်ချုပ်ခဲ့တဲ့သူများရဲ့လွယ်မားတဲ့မူဝါဒကဲ့တဲ့ပြောလို့ရှိရင်တော့ကိုကျိုးစည်းဘွားကိုနိုင်ငံတော်အကျိုးအကွာဆိုပြီးမှပြောပြီးတော့မှဈေးကွက်စည်းဘွားဆိုခေါင်းဆောင်အောက်ကပေါ့ဗျာပုံပြီးတော့လုပိုင်ခွင့်ဆိုတဲ့နာမည်နဲ့အလွယ်သုံးစားလုပ်မှုတွေများတယ်အဲ့ဒီပြဿနာကိုဘယ်လိုပြေလည်အောင်ဖြေရှင်းမလဲဆိုရင်နောက်တက်လာမယ့်အစိုးရများကပုံသွားတော့ဘာမှပြန်လုပ်လို့မရတော့ဘူးခင်ဗျာအကယ်၍များလက်တံတွေရှိခဲ့အောင်မယ်ရှိလက်ရှိနိုင်မှာတော့လောလောဆယ်ကိုပဲတပိတ်ကျဲမှမရွှေထွက်တယ်ပေါ့လားဘာမှနိုင်ငံကဒီလိုတွဲတဲ့ပစ္စည်းတွေအများကြီးရှိတော့လက်ကျန်ကြမ်းမဲ့ဟာတွေကိုခင်းခင်းသိမ်းသိမ်းထုတ်ရမယ်တစ်ဖက်ကပုဂ္ဂလိကအမိခံဆိုပြီးတော့အာဏာပိုင်များကနာမည်အမျိုးမျိုးနဲ့ပုဂ္ဂလိကကုမ္ပဏီတွေဟာလူဟာမျိုးတွေကိုပြည်ပင်တားဆီးရမယ်အထူးသဖြင့်တော့စီရင်စီကန်းနေပေါ့နော်လူပိုင်ဝင်ရရှိတဲ့ကုမ္ပဏီများဟာသမ္မတထားတဲ့အခွင့်အောက်တွေတိတိကျကျကောက်ဖို့လိုတယ်ခင်ဗျာအခုလက်ရှိအချိန်မှာတော့အားလုံးပြည့်တဲ့အတိုင်းပဲဒီကုမ္ပဏီတွေဖွဲ့တယ်လက်တင်ဆိုတော့ခေါ်ဒီကုမ္ပဏီတွေကတရုတ်ပြည်နဲ့ကုမ္ပဏီနဲ့ပေါင်းပြီးတော့နိုင်ငံခြားငွေတွေသူ့အိတ်ထက်ထက်တိုင်းပြည်မှာနားရဲကိုမရောက်ဆိုတော့တစ်ဖက်ကလည်းဆုံးပြောဆိုမီးအေးက နှစ်ခါနဲ့မကောက်သုံးလေးခါလောက်နားနေရတဲ့အချိန်မျိုးရှိရပါဘူးဒါတွေကိုပြည်ပြန်တားဆီးကာကွယ်ပေးရမှာတောက်ကွယ်တားဆီးတဲ့အခါမှာတိုင်းပြည်ကြီးပွားမူဝါဒတိတိကျကျသက်သမတ်မှတိတိကျကျလေးမူဝါဒချပြီးအကောင့်တွေဖော်ပေးရမှာပေါ့လေဒါမှလည်းပဲအချိန်မြေချစားမှုတွေနိုင်ငံတော်ဘာသာယူဆမှုတွေတိုင်းပြည်ရဲ့တရားစတာကက်စီလေလွတ်မှုတွေကိုတားဆီးနိုင်မှာပါခင်ဗျာ
ကျေးဇူးတင်ပါတယ်